တရာရှင်များရှင်အခုအတန်လွင့်နေတဲ့ချိန်မှာကိုပဲထိုင်းကူထဲမှာပြိမိနေတဲ့သူတွေအားလုံးကိုကယ်ထုတ်လာနိုင်ပြီးတော့အခုသူတို့အားလုံးကူပြင်ကိုရောက်နေပြီဖြစ်ပါတယ်။ထိုင်းလိုင်းကူတွင်းမှာပြိမိနေတဲ့ဘောလုံးအသင်းចောင်းသားလေးတွေနဲ့သူတို့ရဲ့နီးပြာကိုကယ်ထုတ်နေရမှာမနေ့ကအထီးတော့ចောင်းသားလေး၈ယောက်ထိကယ်ထုတ်နိုင်ခဲ့ပြီဖြစ်ပြီးတော့ဒီနေ့မှာတော့အခုနောက်ဆုံးကျန်နေသေးတဲ့၅ယောက်ကိုဆက်လက်ကယ်ထုတ်နေကြပြီးတော့အခုအတန်လွင့်နေတဲ့ချိန်မှာတော့အားလုံးကိုကယ်ထုတ်လာနိုင်ပြီလို့သတင်းတွေမှာဖော်ပြကြပါတယ်။အခုလိုထိုင်းဆိုရဘက်ကနေပြီးတော့နိုင်ငံတော်အဆင့်သတ်မှတ်ပြီးတော့နိုင်ငံတကာရဲ့အကူအညီတွေနဲ့ဝိုင်းဝန်းဆောင်ရွက်နေတဲ့အကူအညီကယ်ဆယ်ရေးသတင်းထုတ်ပြန်ရေးနဲ့အဖက်ဖက်ကဝိုင်းဝန်းဆောင်ရွက်နေတဲ့အခြေအနေတွေအပေါ်မြန်မာနိုင်ငံသားတွေရဲ့အမြင်ကဘယ်လိုရှိပါသလဲ။မဆူမုံကပြည်စုံကိုပြပြပေးပါလိမ့်မယ်
။ဟုတ်ပါတယ်။ထိုင်းနိုင်ငံချင်းရိုင်ခရိုင်မဲဆိုင်မြို့ကထမ်လွန်းလိုင်ကူထဲမှာပြီးခဲ့တဲ့ဇွန်လ23ရက်နေ့စနေနေ့ကလေးကပျောက်ဆုံးသွားတဲ့ကျောင်းသားလေး12ဦးနဲ့ဘောလုံးနီးပြတဦးဘောင်း13ဦးကိုဇူလိုင်လ2ရက်နေ့တနင်္လာနေ့ကကုန်းကမူတသေးလေးထဲမှာပိတ်မိနေတာကိုဗြိတိန်ရင်ငုတ်သမားတွေကပြန်လည်တွေ့ရှိခဲ့တာပါ။သူတို့ကိုတနင်္ဂနွေနေ့ဇူလိုင်လ10ရက်နေ့မှာ4ဦးစတင်ကယ်ထုတ်နိုင်ခဲ့ပြီးတော့မနေ့တနင်္လာနေ့ဇူလိုင်လ9ရက်နေ့မှာတော့4ဦးစုစုပေါင်း10ဦးကိုကယ်တင်နိုင်ခဲ့တာဖြစ်ပါတယ်။အခုလိုမျိုးထိုင်းလိုင်ကူတွင်ပိတ်မိနေတဲ့ဘောလုံးအသင်းចောင်းသားလေးတွေနဲ့နီးပြားတွေကိုကယ်ထုတ်နိုင်ရေးနိုင်ငံတကာရဲ့နီးပညာပိုင်းဆိုင်ရာအကူအညီတွေကိုလက်ခံပြီးတော့ပူးပေါင်းဆောင်ရွက်နေတာ။နောက်ကဘာတဝမ်းကစိတ်ဝင်စားနေချိန်သတင်းမီဒီယာထုတ်ပြန်မှုအပါအဝင်ထိုင်းဆိုရနဲ့ထိုင်းပြည်သူတွေရဲ့ပူးပေါင်းဆောင်ရွက်မှုဟာလေးစားအတူယူစရာကောင်းပါတယ်လို့နိုင်ငံတကာရောက်မြန်မာတွေကပြောဆိုလိုက်ပါတယ်။ထိုင်းနိုင်ငံမှာနေထိုင်သူမြန်မာအရေးအကဲခန့်ဦးအောင်သူငိမ့်ကတော့အခုလိုမျိုးထိုင်းဆိုရဘက်ကနိုင်ငံတကာရဲ့အကူအညီကိုလိုလိုလားလားလက်ခံပြီးပူးပေါင်းဆောင်ရွက်တာတတိချက်ချင်းထုတ်ပြန်ပေးတာကတော့အတော်လေးစနစ်ကျပြီးအတူယူစရာကောင်းတယ်လို့သုံးသပ်လိုက်ပါတယ
်ဒီထိုင်းအစိုးရရဲ့ကင်ကွယ်ပုံချီးကျူးပါတယ်တော့အထူးသဖြင့်တော့ဒီသတင်းမီဒီယာကိုကြီးမားခန့်ခွဲတဲ့ပုံမှာလည်းကောင်းတယ်တော့နောက်တစ်ခုကကျတော့ပူပေါင်းဆောင်ရွက်မှုပေါ့အထူးသဖြင့်တော့ဒီပွင့်လင်းမြင်တာဘုရားရေးကြီးပါတယ်ကျွန်တော်တို့မှလည်းနာဂစ်ဖြစ်ပါတယ်ဖြစ်တော့ကလည်းနိုင်ငံတကာလာမယ်ဆိုရင်ပိတ်ဆို့ရတဲ့ဟာမျိုးတွေရှိရပါတော့နော
်တရုတ်နိုင်ငံအခြေစိုက်တရုတ်မြန်မာအရေးလေ့လာနေတဲ့ဒေါက်တာလှကျော်စောကလည်းတရုတ်နိုင်ငံဘက်ကထိုင်းနိုင်ငံမှာဒီလိုမျိုးចောင်းသားလေးတွေစပိတ်နေကြတဲ့ကစပြီးတော့သတင်းတွေကိုတိုက်ရိုက်ထုတ်လွှင့်ပေးနေပြီးတော့ဖူးခတ်မှာသူတို့တရုတ်ခီးသွားတွေအများအပြားတိုက်ဆုံချိန်မှာတော့ဂူရီးကူညီကယ်ဆယ်ရေးဖြစ်စေတွေကိုအချိန်နဲ့တပြေးညီစိတ်ဝင်စားဆောင်ကြည့်ခဲ့ကြတယ်လို့ဆိုပါတယ
်လူတွေရဲ့အသက်ကိုဟိုဘယ်လိုခေါ်မလဲတံမိုးထားတာပေါ့နောက်ပြီးတော့ထိုင်းလိုကိစ္စပါတကဘာလုံးကဝိုင်းပြီးစိတ်ဝင်စားတယ်ဆိုတာလေကျမတို့ကစိတ်သဘောကျတာပဲလေနော်အဲဒါဟာအစိုးရတရားစာပြည်သူလူထုပေါ်မှာဘယ်လိုတာဝန်ယူလဲဆိုတာအဲပြတ်သားတဲ့ဟွန်းင်းတစ်ခုပဲလေထိုင်းအစိုးရကတော့အဲသူတို့ဒီမှာ credit တွေတော်တော်များများရမယ်ထင်တယ်ကြည့်ရတာနိုင်ငံတကာဝိုင်းကူရာရောဘာရောကောင်းပါလေဒီမှာလည်းတောက်ချောက်ပြရမယ်နော်တရုတ်ကဒီလိုဖြစ်တယ်သူမရဲ့ဒီအချိန်မှာပဲဖူးခတ်မှာစင်မောဒဇင်းနစ်တယ်လေအဲ့မှာကတရုတ်တိုရစ်တွေပါတာဟိုတရုတ်ကတိုရစ်က40ကျော်တောင်ပြည်တယ်အဲ့ဒီအတွက်လဲဝိုင်းကူညီပြီးကယ်ဆယ်နေတဲ့ကိစ္စတွေပါနေတယ်တပြိုင်တည်းဖြစ်တော့အဲ့ဒီဟာနှစ်ခုလုံးကတပြိုင်တည်းပြနေတာပဲကျမတို့တိုင်းရဲ့အကုန်ကြည့်နေရပါစာဆုံးတွေ့ရပါတယ
်ပလီရှားနိုင်ငံအခြေဆိုင်မြမရွှေပြောင်းအလှူသမားတွေရဲ့အရေးမြမတန်ရုံတာဝန်ရှိသူတွေနဲ့ပူးပေါင်းကူညီဆောင်ရွက်ပေးနေသူကိုတီဟမောင်မောင်ကလည်းမလေးရှားမှာမြမအလှူသမားတွေအဖမ်းဆီးခံရခြင်းနဲ့တပြိုင်အထက်မှာပဲထိုင်းနိုင်ငံတွင်းကចောင်းသားကလေးတွေကယ်ထုတ်နိုင်ရေးသတင်းတွေကိုမလေးရှားရောက်မြန်မာတွေကစင်စက်မပြတ်စောင့်ကြည့်နေကြပြီးတော့ထိုင်းဆိုရရဲ့လှုပ်ဆောင်မှုတွေဟာအတူယူလိုက်နာစရာကောင်းတယ်ဆိုတာကိုမှတ်သားမိတယ်လို့ဆိုပါတယ်
အဓိကသိချင်တဲ့အချက်ကဒီကလေးတွေဘလူးဘလူးပိတ်မိသွားတယ်ပေါ့နော်အဲ့ဒါကိုကျွန်တော်ကစိတ်ဝင်စားတယ်နောက်ပြီးအဲ့ထက်မှာဒီအတင်းကောင်းဆောင်ကမြန်မာလို့လည်းကျွန်တော်သိရတယ်ပေါ့နော်ဟိုအဲ့ဒါကိုလည်းကျွန်တော်တို့ကဟိုစိတ်ဝင်စားတယ်ပေါ့အဲ့ပုံမှာပဲကျွန်တော်အာယုံစိုက်မိတယ်ပေါ့ဒါပေမဲ့ကျွန်တော်တို့ကဘာပြဿနာရှိတယ်ဆိုတော့အဲ့ဘက်မှာဖြစ်နေတဲ့ပြဿနာလည်းအခုကျွန်တော်တို့မလေးရှားမှာလည်းအဖမ်းဆီးနေတယ်ဆိုတော့ဟိုနိုင်ငံနဲ့ရှင်လိုက်လို့ရှိရင်တော့အများကြီးကွာသွားတာဒီတွေ့ရတယ်။နောက်ပြီးနိုင်ငံတကာရဲ့ဒီကျွမ်းကျင်ပညာရှင်တွေအကုန်လုံးနဲ့ပူးပေါင်းပြီးဆောင်ရွက်တဲ့ပုံစံမှာပါပဲဒီကလေးတွေအောင်အောင်မြင်မြင်နဲ့ထွက်လာတယ်လို့ကျွန်တော်မြင်တယ်လေ။ဟိုကျွန်တော်တို့နိုင်ငံအနေနဲ့တော့ဒီလိုပြဿနာမျိုးတော့ကြုံတော့မကြုံဘူး။ဒါပေမဲ့စင်တူရုံးမှပြဿနာမျိုးလေးတွေရှိတာတဲ့ဟာပေါ်မှာကိုယ်နိုင်ငံကပဲဥဆောင်ပြီးလုပ်သွားတာမျိုးတွေကများနေတော့ဒီသူ့အစိုးရရဲ့ဒီလုံဆောင်ချက်တွေတော်တော်လေးကိုကျွန်တော်တို့ကသဘောကျတယ်ဗျ။
၆ပိုင်းကျော်ရှည်လျားတဲ့ကြောက်ကူတွေပိတ်မိနေစေကျောင်းသားကလေးတွေကဲထုတ်ရေးလုံလောက်တဲ့အောက်ဆီဂျင်ရရှိနိုင်ရေးနဲ့သူတို့ကိုကဲထုတ်လာနိုင်ရေးဆောင်ရွက်နေချိန်မှာမိုးတွေများရေတွေဝင်လာနေတဲ့အတွက်အခက်အခဲစိန်ခေါ်မှုတွေကြုံရတဲ့အချိန်ထိုင်းဆိုရအပါအဝင်အမေရိကန်ဩစတြေးလျဗြိတိန်တရုတ်အပါအဝင်ကမ္ဘာတစ်လွှမ်းကဂူရီးကူညီကယ်ဆယ်ရေးကျွမ်းကျင်သူတွေဘက်ကအဲ့ဒီနေရာအထိလာရောက်ကူညီဆောင်ရွက်ပေးနေကြသလိုနိုင်ငံတကာသတင်းမီဒီယာတထောင်ကျော်ကလည်းဂူရှိမှာစောင့်ပြီးတော့တိုက်ရိုက်သတင်းပေးပို့နေကြတာဖြစ်ပါတယ်ရှင်
။မဆူမွန်တင်ဆက်ပေးထားတာဖြစ်ပါတယ်။